မြန်မာစစ်တပ်အာဏာသိမ်းပြီးအသက်ခံရသူပေါင်း2000ရှိပြီလို့အမေရိကန်သံရုံးကဆိုလိုက်ပါတယ်။2021ခုနှစ်ဖေဖော်ဝါရီ3ရက်အာဏာသိမ်းပြီးတဲ့နောက်တပ်ဖြတ်ခံရတဲ့သူ2000လောက်ရှိပြီးဒီလိုအရသာပြည်သူတွေအတွက်စိတ်မကောင်းဖြစ်မိတယ်လို့အမေရိကန်သံရုံး Facebook အင်တာနက်စာမျက်နှာမှာဖော်ပြလိုက်တာပါ။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးသင် AAPP ထုတ်ပြန်တဲ့စီးရင်တွေအရစစ်တပ်အာဏာသိမ်းပြီးချိန်ကနေ2022ခုနှစ်မေလကုန်အထိဒီမိုကရေစီလှုပ်ရှားသူတွေနဲ့အရသားတွေတည်ဆုံခဲ့ရတဲ့အရေးအတွက်ကိုအမေရိကန်တယုံကကိုကာဖော်ပြလိုက်တာပါစစ်တပ်တာဝန်ရှိသူတွေအနေနဲ့တော့သူတို့ရဲ့ရက်စက်တဲ့လိုရက်တွေပေါ်တာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့လည်းတယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့ AAPP ကထုတ်ပြန်တဲ့ဒီကိန်းဂဏန်းတွေဟာပုံကြီးချက်ချက်ကားပြီးတစ်ဖက်သက်ပြုစုတဲ့စည်းရင်းတွေလို့အမြဲတစေတုံ့ပြန်လေးရှိပါတယ်ကြပြင် PDF လက်နက်ကင်တပ်ဖွဲ့တွေရဲ့လက်ချက်နဲ့တိုက်ဆုံတဲ့ရဲသားတွေအများအပြားရှိတယ်လို့လည်းသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျ